Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် FIO American တန်ခါနေ2020စက်တင်ဘာလ5ရက်တင်းလာနေညပိုင်း FIO မြန်မာပိုင်းစီစဉ်နေကိုဘရင်ကင်ပြောင်းစုမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00-10:00အထိတိုက်ရိုက်နာဆင်နိုင်ပါပြီရှင်ဒီနေ့ညအတွက်စီစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါသည်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇဝန်လိုက်ပါဒီကနေ့မှာနားဆင်ကြရမယ့်ထိပ်တန်းရောက်သတင်းတွေမှာတော့မဟာမိတ်ဥရောပနိုင်ငံတွေပေါ်စီးပွားအရေးရက်ခတ်မှုတွေရောပါသက်တာဖို့အတွက်ရုရှားကိုအနိုင်တိုက်နိုင်ရေးအစွမ်းကုန်ကူညီထောက်ပံ့ဖို့ယူကရိန်းကနှိုးဆော်လိုက်ပါတယ်။အထင်သေးခံနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ကြမ်းမိုင်းနဲ့ပတ်သက်ပြီးအထူးဆိုးရိမ်မိတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကပြောပါတယ်။ရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ဖို့စစ်ကောင်စီအကြီးအကဲရုရှားကိုတွားရောက်နေပါတယ်။ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့အမှားများသတင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့တင်လာညအတွက်ထိပ်တန်းရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေအတူဒီနေ့မှနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေမှာဆိုရင်တော့
အခုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒုက္ခတွေပေါ့မွတ်စလင်တွေနေရာပြိုင်ပြီးကတော့ပူပြီးတော့ကြံ့ညာသွားနိုင်တယ်ပေါ့။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတင်းမာမှုတွေကြောင့်ဒုက္ခတွေတွေနေရပြနိုင်ရဲ့အခက်အခဲအကြောင်းရခိုင်ရေးကျွမ်းကျင်သူဦးဖေတန်ပြောသွားတဲ့အပြည့်အစုံကိုမကြခင်မှာနားဆင်ကြဖို့ရှိပါလိမ့်။ဒါ့အပြင်စကိုင်းတိုင်းမြောင်မြို့နယ်ဘက်ကနေနေရှင်းလင်းတဲ့ကြားပြည်နယ်ဘက်မှာစစ်ကြီးဒုက္ခတွေတွေအကြောင်းနဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေအဖမ်းခံရတဲ့တဲ့စရည်နောက်ဆုံးရတဲ့ပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့ဒေနာမတ်ဆူစီစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်တင်းလာစီနေကိုနားဆင်ကြဖို့ရှိပါလိမ့်။အခုရေဆုံးတော့တင်းလာညရဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မင်းများတစေအောင်တို့ကပြောပြပေးပါမယ်ရှင
်။မဟာမိတ်ဥရောပနိုင်ငံတွေပေါ်စီးပွားအရေးရက်ခတ်မှုတွေရောပါသက်သာဖို့အတွက်ရုရှားကိုအနိုင်တိုက်နိုင်ရေးအစွမ်းကုန်ကူညီထောက်ပံ့ပေးဖို့ယူကရိန်းကဒီကနေ့နှိုးဆော်လိုက်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်မှုတွေနဲ့ဥရောပသမဂ္ဂနိုင်ငံသားတွေကိုစွန့်အင်ကိုပြပြီးချိန်ချမှုတွေကြောင်းဥရောပသမဂ္ဂ EU နိုင်ငံတွေမှာစီစေးတွေမီတာကွန်တွေမြင့်တက်ရတာဖြစ်တယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကူလေဗာကပြောပါတယ်။ရုရှားကတော့ဂျာမနီကိုပေးပို့တဲ့ဓာတ်ငွေသယ်ယူမှုအနောက်ရှက်ဖြစ်ရတာဟာအနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုကြောင့်ဖြစ်တယ်လို့အပြစ်တင်ပါတယ်။အနောက်နိုင်ငံတွေရဲ့အရေးယူပိတ်ဆို့မှုတွေကြောင့်ရုရှားကဓာတ်ငွေပို့နေတဲ့ Nord Stream အမှတ်1ပိုက်လိုင်းပြုတ်ပြင်ဖို့ကမောက်ကမဖြစ်ကုန်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောပါတယ်။တစ်ချိန်တည်းမှာပဲ G7 ဆက်မှုထိပ်သီး9နိုင်ငံကလည်းရုရှားကျူးကျော်စစ်အထောက်အပံ့ဖြစ်စေတဲ့အကျိုးအမြတ်တွေဝင်ငွေတွေကိုကန့်တတ်ဖို့အတွက်ရုရှားရင်နံတင်ပို့မှုအပေါ်ဈေးဖြတ်သတ်မှတ်ဖို့အဆိုပြုထားပါတယ်။ဒီလိုဈေးဖြတ်သတ်မှတ်နိုင်တဲ့နိုင်ငံတွေကိုသူတို့ကလည်းလောင်စာဆီမရောဘူးလို့ရုရှားကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ။
အထင်းသိမ်းခံနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကျန်းမာရေးနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်တဲ့အကြောင်းနဲ့တွေးဆခွင့်မရရင်တော့နောက်တစ်ခေါက်မြန်မာနိုင်ငံသွားမှာမဟုတ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နှော်လင်းဟေဇာကပြောဆိုတာကိုအယ်ဂျာစီယာတရင်ကဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲတော်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေကရွေးကောက်ပွဲမတမာမှုအတွေ့အလုံးနဲ့ထောင်ဒဏ်3နှစ်ထပ်ပြီးတော့ပြစ်ဒဏ်ချခဲ့တာကိုသူ့အနေနဲ့သတိပြုမိတဲ့အကြောင်းစင်ကာပူနိုင်ငံ IS Yusuf Ishaq သူတေသနာ Institute မှာပြောကြားတဲ့မိန့်ခွန်းမှာနော်လင်းဟေဇာကပြောကြားသွားပါတယ်။ဩဂုတ်လတတိယပတ်အတွင်းမှာနော်လင်းဟေဇာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အသက်89နှစ်အရွယ်ရှိပြီးဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုအချင်းအောင်တွင်ကနေနေကိုပြန်ပို့ရေးကိစ္စနဲ့နောက်သူနဲ့တွေ့ဆုံဆွေးနွေးခွင့်ပေးဖို့နော်လင်းဟေဇာကတောင်းဆိုခဲ့ပြီးတော့စစ်ကောင်စီကြီးကဲဘက်ကတရားစီရင်ရေးကိစ္စတွေပြီးဆုံးတဲ့အခါမှာဒေါန်ဆန်းစုကြည်ရဲ့တုံ့ပြန်လာတဲ့အခြေအနေကိုမူတည်ပြီးစဉ်းစားဆောင်ရွက်မယ်လို့တုံ့ပြန်ပြောဆိုပါတယ်။ဒေါန်ဆန်းစုကြည်ပေါ်မှာနိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရေကောက်ပဲဥပဒေချိုးဖောက်မှုအဂတိလိုက်စားမှုအမှုတော်တော်များများနဲ့တရားစွဲထားပြီးတော့အခုထိထောင်ဒဏ်20ပြည်ဒဏ်ချမှတ်ထားပါတယ်ရှင်။
ရုရှားနိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းရုရှားနိုင်ငံကိုတွားရောက်ပါတယ်။ရုရှားအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပါအဝင်ကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေးတိုးမြင့်သွားမယ်လို့ခီးစဉ်နဲ့ပတ်သက်လို့မြန်မာအလင်းသတင်းစာမှာရေးသားပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့တခြားအသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။အရှေ့ပြားစီးပွားရေးဖိုရမ်မှာတရုတ်၊အိန္ဒိယ၊ဂျပန်၊ကဇက်စတန်နဲ့တခြားနိုင်ငံကကိုယ်စားလှယ်တွေတက်ရောက်မယ်အစီအွေဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခါးမှုတွေ တိုးပြီးခံရတဲ့မြန်မာနဲ့ရုရှားအကြားဤပညာနဲ့စီးရေးဆက်ဆံရေးတိုးမြင့်နေခြင်းမှာပဲဒီနေ့အတွင်းဗိုလ်ချုပ်မှုကြီးမြောင်လိုင်းရုရှားနိုင်ငံကိုဒုတိယအကြိမ်သွားရောက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းဗိုလ်ချုပ်မှုကြီးမြောင်လိုင်းရုရှားနိုင်ငံကိုသွားရောက်ပြီးကာကွယ်ရေးဝန်ကြီးဌာနအရာရှိတချို့ကိုတွေ့ဆုံခဲ့သလိုရုရှားနိုင်ငံပိုင်အာကာသကော်ပိုရေးရှင်းနဲ့အနုမြူကော်ပိုရေးရှင်းကအရာရှိတွေကိုတွေ့ဆုံခဲ့ပါတယ်အောက်ဂုလကုံတုံးကလည်းဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ရုရှားနိုင်ငံကိုသွားရောက်ခဲ့သလိုရုရှားနိုင်ငံသားရဲ့ဝန်ကြီးစာဂျီလာဖရော့လည်းအောက်ဂုလပထမပတ်အတွင်းနေပြည်တော်ကိုလာရောက်ခဲ့ပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီရဲ့တီနိုင်ငံတည်ငြိမ်ရေးကြိုးပမ်းချက်တွေကိုရုရှားနိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့ရှင်းနှစ်စစ်ကောင်စီကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲကိုအတိအမှမပြုဖို့နိုင်ငံတကာကိုတောင်းဆိုနေပါတယ်ခင်ဗျာ
ကနေဒါနိုင်ငံဌာနေတိုင်းသားတွေနေထိုင်တဲ့ Saskatchewan ပြည်နယ်နဲ့အနီးအနားဒေသတခုမှာဓားထိုးမှုတွေဆက်တိုက်ဖြစ်ခဲ့တဲ့အတွက်လူ10ဦးသေဆုံးပြီးတော့15ဦးဒဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်ဒီဓားထိုးမှုမှာတန်နေရရှိတဲ့အသက်32နှစ်အရွယ် Damian Sanderson နဲ့အသက်30အရွယ် Mike Sanderson တို့နှစ်ဦးကိုရဲတပ်ဖွဲ့ကရှာဖွေနေပါတယ်သူတို့နှစ်ယောက်ကိုတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ဒေသနဲ့မိုင်200လောက်အကွာ Regina မြို့မှာအနက်ရောင်နစ်ဆန်ကားတစ်စီးနဲ့တွားနေရကိုတရင်ရထားတာကြောင့်အဲ့ဒီဒေသတဝိုင်းနေသူတွေသတိထားတွားလာဖို့လဲရဲကသတိပေးထားပါတယ်ဓာတ်ထိုးတိုက်ခိုက်မှုတွေဟာဌာနေတိုင်းသားတွေနေထိုင်ရာ Saskatchewan ပြည်နယ် James Smith Cree Nation နဲ့ Saskatoon အရှေ့မြောက်ဘက် Walden Yard တဝိုက်ကနေရာ73ခုမှာဆက်တိုက်ဖြစ်ပွားခဲ့ပါတယ်တနင်္ဂနွေနေ့အစောပိုင်းမှာပထမဆုံးတိုက်ခိုက်မှုဖြစ်ပြီးတော့3နာရီအတွင်းမှာရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ခဲ့ပြီးနေ့လယ်ပိုင်းမှာအနီးအနားပြည်နယ်နှစ်ခုမှာအလားတူသတိပေးချက်ထုတ်ပြန်ခဲ့ပါတယ်သူတို့နှစ်ယောက်ကိုတော့ရဲကရှာဖွေနေပြီးတော့တန်တရားဖြစ်ဖွယ်လူတွေတွေ့ရင်တရင်ပို့ဖို့နဲ့မတင်ငါဘွေရလူတွေနားကိုချင်းကတ်တာမျိုးမလုပ်ဖို့လဲသတိပေးထားပါတယ်။တန်တရားတရခန်တို့ကိုလက်နဲ့ကင်ဆောင်ထားတဲ့ NDA ပေးနိုင်သူတွေအဖြစ်သတ်မှတ်ထားပြီးတော့သူတို့ကိုကိုတိစိတ်တတ်နဲ့ကိုရဲဌာနမှလာအဖမ်းခံဖို့လဲရဲတပ်ဖွဲ့ကတိုက်တွန်းထားပါတယ်။လက်တလုံးမှာတော့ဒီအဓိကအခင်းဖြစ်ပွားတဲ့ James Smith Cree Nation ဒေသမှာဌာနေကြီးကဲတွေကအရေးပေါ်အခြေအနေကြီးညာထားပါတယ်။အခုတိုက်ခိုက်မှုတွေဟာကြောက်စရာကောင်းတယ်လို့ကြေကွဲပွေရာဖြစ်တယ်လို့ဝန်ကြီးချုပ် Justin Trudeau က Twitter ဆက်မျက်နှာကရေးခဲ့ပြီးတော့ကနေဒါနိုင်ငံသားတွေဒေသဆိုင်ရာအာဏာပိုင်တွေရဲ့သတိပေးချက်တွေကိုလိုက်နာကြဖို့လဲတိုက်တွန်းထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ထုတ်မီတာ32 kHz 9300ညနဲ့9383ညလိုက်ထုတ်မီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျာ။အမေရိကန်တန်ကတနင်္လာနေ့ညပိုင်းသတင်းလေးကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။တရုတ်နိုင်ငံအနောက်တောင်ပိုင်းမှာပြင်းအား6.8ရှိတဲ့ငရင်တစ်ခုလုခတ်တာကြောင့်လူ9ဦးထဲမှနေတည်ဆုံးခဲ့တယ်လို့တရုတ်အစိုးရပဲမီဒီယာတွေကကြေညာပါတယ်။ဒီကနေ့တနင်္လာနေ့နေ့လယ်ပိုင်းကတရုတ်နိုင်ငံစီချွန်းပြည်နယ်မှာငရင်လုခတ်ခဲ့တာဖြစ်ပါတယ်။ဒီနေရာဟာငရင်ပုံမှန်လုခတ်လို့ရှိတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဒီနေ့လုခတ်ခဲ့တဲ့ငရင်ကြောင့်မြေပြိုတာတွေရှိခဲ့ပြီးအိုးအိမ်တွေပျက်စီးတာတွေလျှက်စစ်တပ်အားပြတ်တောက်မှုတွေလည်းဖြစ်ခဲ့တယ်လို့တရုတ်နိုင်ငံပိုင်းအတံလွင့်ဌာန CCTV ကကြေညာပါတယ်။ငရင်ဟာပြည်နယ်မြို့တော်ချန်တူးကိုလည်းလုခတ်သွားပြီးငရင်ဘဟုချက်ကတော့မြို့တော်ကနေကီလိုမီတာ200လောက်ကွာဝေးပါတယ်2008ခုနှစ်တုန်းကတော့စီချွမ်းပြည်နယ်မှာပြင်းအားရှိရှိတဲ့ငရင်လုခဲ့တဲ့အတွက်လူပေါင်း9000နီးပါးတိတ်ဆုံးခဲ့ရပါတယ်ခင်ဗျာ
ပါကစ္စတန်တောင်ပိုင်းစင်ပြည်နယ်ကကုန်းနေပိုင်းအကြီးဆုံးရေကန်ဟာမုတ်တုံမိုးရေကြောင့်အနည်းရှိတဲ့အဆင့်ထိရေရှင်လာတဲ့အတွက်အနီးအနားခရိုင်တွေမှာပိုးပြီးရေလွှမ်းမိုးလာနိုင်တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကစက်တင်ဘာ4ရက်ကသတိပေးထားပါတယ်။အနီးအနားကြေးရွာတွေကဒေသခံတွေကိုဘေးလွာရှောင်တိမ်ဖို့လဲတိုက်တွန်းနေပါတယ်။မန်ချာတဘာဝရေကန်ကြီးစီကနေပြီးတော့ရှင်လာမဲ့ရေတွေအနီးအနားကလူနေထူထပ်တဲ့ဒေသတွေကိုမရောက်ပင်းနဲ့အနီးမှာရှိတဲ့အိမ်တူးမြစ်ထဲကိုရေလွှဲဖောက်ထုတ်နိုင်အောင်လို့ပြည်နယ်အာဏာပိုင်တွေကကျူးစားနေပါတယ်။အရှောက်မှာအကြီးဆုံးတစ်ခုဖြစ်တဲ့ဒီရေကန်ကြီးရေတွေဟာအိမ်နုမြေအနောက်ဘက်ခြမ်း James Horo နဲ့ဓာတူခရိုင်တွေကိုရှန်ကျနေပါတယ်။လက်တလုံးမှာတော့ပါကစ္စတန်မှာခရိုင်80လောက်ရေလွှမ်းမိုးနေတာမှာအဲ့ဒီခရိုင်တွေမှာတော့အဆိုးဆုံးဖြစ်နေတာပါ။ပါကစ္စတန်မှာလက်ရှိရေလွှမ်းမိုးမှုတွေဟာပုံမှန်ဖြေဦးဖြစ်စင်မဟုတ်တဲ့မိုးရွာသွန်းတာတွေကြောင့်ဖြစ်ပြီးတော့ဒါဟာဥဒုရာသီဖောက်ပြန်မှုကြောင့်ဖြစ်တယ်လို့တော့ပြောဆိုကြပါတယ်။ပါကစ္စတန်မှာအခုရေလွှမ်းမိုးမှုတွေဟာစေစုနှစ်တွေအတွင်းမှာအဆိုးဝါးဆုံးဖြစ်ပါတယ်ဒီလိုသဘာဝဘေးအနေကြောင့်ကလေးငယ်453အပါဝင်လူပေါင်း1300နီးပါးအသက်ဆုံးရှုံးခဲ့ပါတယ်လူပေါင်း1000ကျော်ထိခိုက်ဒဏ်ရာရပြီးတော့33သန်းလောက်ကတက်ရောက်မှုတွေဖြစ်စေခဲ့တယ်လို့လည်းခန့်မှန်းပါတယ် ဇွန်လလေပိုင်းမုတ်တုံမိုးရွာသွန်းကျင်ကလေးကဆက်ပြီးတော့အခုလိုပြည်ရင်နေနဲ့ကျုံနေရတာပါလူပေါင်း6သိန်းကျော်ရေဘေးဒုက္ခတဲ့စခန်းတွေမှာနေထိုင်နေရတယ်လို့ပါကစ္စတန်ရဲ့ကပ်ဘေးအန္တရာယ်စီမံခန့်ခွဲရေးအာဏာပိုင်တွေကပြောပါတယ်ရှင်
လူမှုအခွင့်အရေးတွေအတော်များများပေးထားပြီးကမ္ဘာပေါ်မှာအတိုးတက်ဆုံးဖွဲ့စည်းပုံတစ်ခုဆိုပြီးတင်စားကြတဲ့ချီလီနိုင်ငံဖွဲ့စည်းပုံအသစ်အဆိုပြုတာကိုချီလီမဲဆန္ဒရှင်တွေကပယ်ချလိုက်ကြပါတယ်။လွန်ခဲ့တဲ့40တနစ်ကချီလီအာဏာရှင်ဗိုလ်ချုပ်ကြီးအာဂူစတိုပီနိုချေရေးခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေနေရာမှာဒီဥပဒေအစ်ကိုအစားထိုးဖို့ရည်ရွယ်တာပါ။ဒီဖွဲ့စည်းပုံအစ်ကိုလက်ရှိလက်ဝဲသမ္မတဂေဘရီယယ်ဘော်ရစ်ကထောက်ခံပြီးအဲ့ဒီထက်မှတော့လူမှုအခွင့်အရေးအသစ်တွေပေးထားသလိုလူမှုဖွံ့ဖြိုးရေးအစီအစဉ်တွေအတွက်အစိုးရတာဝန်ယူမဲ့အပိုင်းတွေကြေကြေပြန့်ပြန့်ဖော်ပြထားပါတယ်။ဒါ့အပြင်တဘာဝပတ်ဝန်းကျင်ထင်းထင်းရေးဆိုင်ရာစီးမြင့်တွေကိုလည်းဖော်ပြထားပါတယ်။လူမှုဆန္ဒခံယူပွဲရဲ့မဲ69ရာခိုင်နှုန်းရေတွက်ပြီးချိန်မှာတော့မဲဆန္ဒရှင်67ရာခိုင်နှုန်းကဒီဖွဲ့စည်းပုံအဆိုပြုချက်ကိုပယ်ချထားတယ်လို့ချီလီအာဏာပိုင်တွေကပြောပါတယ်။မဲဆန္ဒရှင်38ရာခိုင်နှုန်းကျော်လောက်ပဲဖွဲ့စည်းပုံကိုထောက်ခံခဲ့ကြတာပါ။ဖွဲ့စည်းပုံအသစ်ရေးဆွဲဖို့ဆိုပြီးချီလီမဲဆန္ဒရှင်70ရာခိုင်နှုန်းနီးပါးက2020ခုနှစ်တုန်းကမဲပေးခဲ့ကြတာပါ။ဒါကြောင့်ဖွဲ့စည်းပုံအသစ်ရေးဆွဲဖို့ဆိုတာကတော့ဆက်ပြေးလို့ရမယ့်ကိစ္စဖြစ်တယ်လို့ဖွဲ့စည်းပုံအတီဖြည့်ရေးအဖွဲ့ရဲ့ပြောခွင့်ရှိသူကာရိုကာရီယိုလာကတင်းနင်းဦးနေနေကပြောပါတယ်ဖွဲ့စည်းပုံအသစ်ဆက်ပြီးရေးဆွဲနိုင်မှုချီလီလူမှုအဖွဲ့တွေနိုင်ငံသမားတွေနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့သမ္မတဂေဘရီယယ်ဘော်ရစ်ကတင်းနင်းဦးနေနေလူမှုဆန္ဒခံယူပွဲပြီးမှပြောကြားခဲ့ပါတယ်နိုင်ငံရေးပါတီတွေကလည်းဖွဲ့စည်းပုံအသစ်ဖြစ်လာဖို့ဆက်ပြီးကြိုးပမ်းသွားကြမယ်လို့ကတိပြုကြပါတယ်အခုရှုံးနေတော့တဲ့ဖွဲ့စည်းပုံထဲမှာတော့အခမဲ့ပညာရေးစနစ်အခမဲ့ကျန်းမာရေးစနစ်နဲ့အိုးအိမ်စနစ်တွေကိုလည်းထည့်သွင်းထားပါတယ်ဒါအပြင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဌာနတိုင်းရင်းသားတွေကိုလည်းသတ်မှတ်ပေးထားပါတယ်ခင်ဗျာ
အမေရိကန်တီရောင်ဇူးမှာဒီကနေ့စက်တင်ဘာ9ရက်နေ့ကြာရောက်တဲ့အလုသမားနေ့အခမ်းအနားတွေမှာပါဝင်ဆင်နွှဲဖို့အတွက်သမ္မတဂျိုးဘိုင်ဒန်ဟာဝင်းစကိုစင်နဲ့ပန်ဆယ်ဗေးနီးယားပြည်နယ်တွေစီကိုဒီကနေ့တွားရောက်ဖို့ရှိပါတယ်။အမေရိကန်အလုသမားတို့ရဲ့ဂုဏ်သိက္ခာရှိမှုကိုမိမောင်းထိုးပြတဲ့မိန့်ခွန်းတွေကိုဝင်းစကိုစင်ပြည်နယ်ကမီလ်ဝေါ်ကီမြို့နဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကပစ်စ်ဘာ့ဂ်တို့မှာပြောကြားမယ်လို့အင်ဖီရိုကပြောပါတယ်။သမ္မတဘိုင်ဒန်နဲ့အတူအလုသမားဝင်ကြီးမာတီဝေါ့ရှ်လေလိုက်ပါမှာပါ။စက်တင်ဘာပထမဆုံးတနင်္လာနေ့မှာကြာရောက်တဲ့အလုသမားနေ့ကို1894ခုနှစ်ကလေးကနှစ်စဉ်ကျင်းပတာဖြစ်ပြီးတော့အမေရိကန်အလုသမားတွေရဲ့လူမှုရေးစီးပွားရေးအောင်မြင်မှုကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတလွှားချစ်တဲ့ပွဲတွေ၊ပျော်ပွဲရှင်ပွဲတွေ၊မိတ်ဆွေမိသားစုတွေ့ဆုံပွဲတွေနဲ့ဆင်နွှဲလို့ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာလေဘာဒီအလုသမားနေ့ကြာရောက်ပြီးဆိုရင်ဒါအနွေရာသီပြီးဆုံးတဲ့အချိန်လို့မှတ်ယူကြပြီးတော့ကလေးတွေကြောင်းပြေမဖွင့်ခင်မှာအပျော်ခီးထွက်ကြတဲ့မိသားစုတွေအတွက်တော့နောက်ဆုံးခွင့်ရရှိရတာလည်းဖြစ်ပါတယ်ရှင်
ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်တဲ့အဖြစ်ခန့်နိုင်ဖို့လက်ရှိနိုင်ငံရေးဝန်ကြီး Liz Truss ကို Conservative Party ခေါင်းဆောင်တဲ့အဖြစ်ရွေးချယ်လိုက်ကြပါပြီ။ Conservative Party ဝင်အယောက်38,000ကမဲခွဲရွေးချယ်ပြီးတဲ့နောက်ဒီကနေ့စက်တင်ဘာလ5ရက်နေ့တနင်္လာနေ့မှာ Liz Truss ကိုဗြိတိန်ဝန်ကြီးချုပ်ရာထူးခန့်နိုင်ဖို့ Conservative Party ခေါင်းဆောင်တဲ့အဖြစ်ရွေးချယ်လိုက်ကြောင်းကြေညာလိုက်တာဖြစ်ပါတယ်။သူသာအနိုင်ရခံရင်ကာကွယ်ရေးအသုံးစရိတ်တုံ့ပြန်ပြီးအခွန်ကောက်ခံမှုတွေရှော့ချမယ်လို့ Liz Truss ကမက်ဆေ့ချ်စည်းရုံးစဉ်အတွင်းပြောကြားခဲ့ပါတယ်။ပြန်ပဲဖြစ်တဲ့ဗြိတိန်ဗန်နာရေးဝန်ကြီးဟောင်းရီရှိဆုနက်ကတော့ရှုံးနေခဲ့ပါတယ်ဆုနက်အတွက်မဲ6,399မဲရခဲ့ပြီး Trust အတွက်မဲ11,326မဲရခဲ့တာဖြစ်ပါတယ်မနေ့ပြန်အင်္ဂါနေ့ကျရင် List Trust ကိုဗြိတိန်ဝန်ကြီးချုပ်အဖြစ်ဘီယမာကြီးအဲလိဇဘက်ကတရားဝင်ချီးမြှောက်ပေးမှာဖြစ်ပါတယ်ခင်ဗျာ
နှစ်ထောင်နှစ်စနစ်စက်တင်ဘာလ5ရက်တင်းလာနေညပိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစိုးဝင်းလိုင်နဲ့မမြတဆက်အောင်လို့တင်ဆက်ပေးကြတာဖြစ်ပါသည်။အခုဆက်ပြီးတော့ဒလင်းလာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အခုရင်ဆုံးတော့ဘင်္ဂလားဒေ့ရှ်နေကြာသတင်းကိုတင်ဆက်ပေးပါမယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာစစ်ဘက်ကနေပြီးတော့ပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေကြားခဲ့ပါလိမ့်တိုက်ခိုက်ရေးလေယာဉ်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကျူးကျော်ပြန့်တန်းနေတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုကန့်ကွက်နေတာပါနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေမှုဟာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရန်ရေးကိုလည်းပို့ပြီးတော့အလန်းဝေးအောင်လို့ခက်ခဲသွားစေနိုင်တယ်ဆိုပြောတဲ့ချို့လေးလာသူတွေကတုံ့တက်ကြပါလေ။ဘင်္ဂလားဒေ့ရှ်နေကြအခြေအနေသတင်းပေးပို့ချက်ကိုကိုအောင်ကတင်ဆက်ထားပါလိမ့်ရှင်။
နှစ်ပေါင်းများစွာရပ်တန့်ပြီးတော့အကောင့်ထဲမဖော်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်နယ်ပယ်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးရာဒီနှစ်ကုန်လမှာစကောင်းစနိုင်မယ်လို့မကြခင်သတင်းပတ်တွေအတွင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနအရာရှိတွေခန့်မှန်းပြောဆိုထားပါတယ်။ဒီလိုခန့်မှန်းပြောဆိုနေချိန်မှာပဲရခိုင်လက်နက်ကိုင်အဖွဲ့ကဘင်္ဂလားဒေ့ရှ်နယ်ဆက်ချန်စီယိုအနီးမှာရှိတဲ့စစ်ကောင်စီနေကြားဆောင်စခန်းတစ်ခုကိုပြီးခဲ့တဲ့ရက်ပိုင်းကသိမ်းပိုက်ခဲ့ပြီးစစ်ကောင်စီဘက်ကလည်းတုံ့ပြန်တိုက်ခိုက်တာတွေပိုပြင်းထန်လာပါတယ်။နေကြားဆောင်တပ်သား19ဦးသေဆုံးပြီး2ဦးကိုဖမ်းဆီးခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကပြောပါတယ်။ထိခိုက်ဒဏ်ရာရတဲ့စင်းတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကအတည်ပြုချက်မပေးပါဘူး။ AA သိမ်းပိုက်ထားတဲ့စခန်းကိုပြန်ရယူဖို့အတွက်လေကြောင်းအပါဝင်အကြီးအကျယ်ပြန်လည်တိုက်ခိုက်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်နက်ကြီးကြီးတွေချရောက်ခဲ့ပါတယ်။ဒီချိန်ထဲမှာမြန်မာစစ်တပ်ဘက်ကတိုက်ခိုက်ရေးလေယာဉ်တွေဝေဟင်ပိုင်နဲ့ကျူးကျော်ရဲဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာစစ်ကောင်စီတပ်မတ်ကြီးကိုခေါ်ယူကန့်ကွက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူမျိုးရေးတွင်းမြင့်ချထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဘက်ကလူတွေထပ်ပြီးတော့ဖျက်ချော်မလာစေဖို့မြန်မာတပ်မတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့တဲ့အကြောင်းလဲသတင်းတွေမှာဖော်ပြပါရယ်။အခုလိုနှစ်နိုင်ငံကြားတင်းမာမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ကိစ္စပုံမခက်ခဲလာနိုင်တယ်လို့လဲရခိုင်ရေးကျွမ်းကျင်သူဥဖေတန်ကသုံးသပ်ပြောဆိုပါရယ်။
အခုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒုက္ခတွေပေါ့မွဆင်းတွေနေရပြန်ကြီးကတော့ပူပြီးတော့ကြံ့ကြသွားနိုင်တယ်ပေါ့ဒါပေမဲ့တကယ်တမ်းအထူးအကြောင်းအရာကဒီဒုက္ခတွေတောင်းဆိုထားတဲ့အချက်တူရှိတယ်နိုင်ငံကြီးအချင်းတော့တော့သူတို့ရဲ့နေမြေတွေသူတို့ရဲ့ဆုံးရှုံးသွားမှုတွေအဲ့ရောကြီးပြရမှာတို့ဟိုသူတို့နိုင်ငံသားအခွင့်အရေးပြရမှာတို့အဲ့ဒါသူတို့အဲ့မှာလုံခြုံမှုရှိအောင်ကာကွယ်ဆောင်ရှောက်အဲ့လိုဒါနိုင်ငံရေးတောင်းဆိုမှုအများကြီးရှိတယ
်။ပြီးခဲ့တဲ့2019ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေအတွင်းစစ်တပ်ကနေမြေရှင်းလင်းမှုကြောင့်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာပါ။လက်ရှိမှာတော့အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးဟာဝင်တော့ဝင်ဖို့တစ်ခုဖြစ်နေပြီးတော့သူတို့တွေနေရပြန်နိုင်မဲ့စီစဉ်နေကိုနိုင်ငံတကာနဲ့အင်းကြီးချင်းနိုင်ငံတွေနဲ့ဆွေးနွေးနေရတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြီးခဲ့တဲ့ရက်ပိုင်းကပဲANI သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့မျိုးကိုအတိမတ်ပြုလက်ခံခြင်းမရှိပါဘူးဒုက္ခသည်တွေရဲ့ပြန်လည်ပို့ဆောင်ရေးအစီအစဉ်ကိုတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လက်တွဲပြီးတော့စီစဉ်ဆောင်ရွက်မယ်အကြောင်းဂရီပေးပြောဆိုထားပါတယ်နိုင်ငံရေးသုံးသပ်သူဥပိ္ပတန်ကတော့လက်ရှိရခိုင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုအခြေအနေအားဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားပူးပေါင်းဆောင်ရွက်မှုတွေကိုလည်းထိခိုက်လာနိုင်တယ်လို့မြင်ပါတယ
်ဆက်ပြီးတော့အဲ့လိုဒီလိုပဲဒီနေ့တန်းကန်ကွက်လာပြီဆိုရင်တော့ဆက်ပြီးအဲ့လိုအချိန်မျိုးပြန်ပြီးတော့လက်နေကြီးကြမယ်အဲကြည်ကြမယ်ဥပက်ကပြည်သူတွေရဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့စိုးရင်ထိုက်သမှုကိုဖြစ်စေမယ်အဲဒါမှပိုင်နဲ့ကျူးလွန်တယ်ဆိုတဲ့သဘောမျိုးပေါ့အကျူးကျော်တယ်ဆိုတဲ့သဘောမျိုးအဲ့လိုမျိုးဆက်ဖြစ်လာရင်တော့တနေ့ဆက်တနေ့ဟိုဘင်္ဂလားဒေ့ရှ်တို့အနေနဲ့ဆက်ဆံရင်ကတော့ဟိုတင်းမာလာမှာပဲအဓိကကတော့အဲ့ဒီနေရှာဒေသမှာတိုက်ပွဲတွေဖြစ်နေရင်တော့ဒီကိစ္စကတော့ဆက်ရှိနေဦးမှာပေါ့နော်
ရိုဟင်ဂျာဒုက္ခသည်တွေကိုစီစဉ်လက်ခံမဲ့စစ်ကောင်စီဘက်ကပြောဆိုနေတဲ့အချိန်ထဲမှာဒုက္ခသည်တွေဘက်ကလည်းဘေးကင်းလုံခြုံမှုကိုအာမခံပေးပြီးဂုံတိတ်ခါရှိရှိပြန်နိုင်တဲ့အခြေအနေမျိုးရှိမှပြန်ကျင်တဲ့အကြောင်းပြောဆိုနေပါတယ်။နှစ်နိုင်ငံနယ်ဆက်စီရေးပြည်ပခနဲ့တိုက်ပွဲတွေမဖြစ်ခင်ကတည်းကစစ်အာဏာသိမ်းမှုနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပခတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဟာအလံဝေးသွားတယ်ဆိုတာကိုဒေတာရင်းအကြက်တွေကထောက်ပြပြောဆိုခဲ့ကြပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နယ်ခြားအခြေအနေကိုကြောက်အောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေရေဒီယိုရုပ်သံစင်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါမှာတော့သတိတိုင်းဘက်ကနေနေရှင်းလင်းရေးစစ်ဆင်ရေးတွေကြောင်းဒေသခံတွေထွက်ပြေးရတဲ့တည်င်းကိုတင်ဆက်ပေးကြပါတယ်။စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ထဲမှာပြီးခဲ့တဲ့သတင်းဘက်ကစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်းမှာအနည်းဆုံးကျေးရွာ10ရွာကထောင်ထဲချတဲ့ရွာသူရွာသားတွေဘေးလွတ်ရာကိုတင်းရှောင်နေရတယ်ဆိုပြီးတော့အကူအညီပေးအဖွဲ့တွေကပြောပါတယ်။အရင်ကလေထွက်ပြေးတင်းရှောင်နေတဲ့ရွာသားတွေရှိနေပြီးတော့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကစီးရီးတင်းမာတဲ့အခြေအနေကြောင့်ဒုက္ခသည်တွေအိမ်မပြတ်နိုင်ကြသေးပါဘူး။မြောင်အခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်တင်ပြထားပါတယ်ရှင်။
စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်ကျေးရွာတွေကိုစစ်ကောင်စီဘက်ကစက်တင်ဘာ4ရက်ညပိုင်းကစပြီးနေမြေရှင်းလင်းရေးတွေဆက်လုပ်နေတဲ့အတွက်ရဲစခန်းအနီးကကျေးရွာအတော်များများဘေးလွတ်ရာတင်းရှောင်နေရပါတယ်။လက်ရှိအချိန်စစ်ကောင်စီဟာမြောင်မြို့နယ်နဲ့ရေစကြိုမြို့နယ်မှာစစ်ကြောင်းတစ်ကြောင်းနဲ့မြောင်မြို့နယ်ကြောက်ရည်ရဲစခန်းအနီးမှာစစ်ကြောင်းတစ်ကြောင်းစုစုပေါင်းစစ်ကြောင်း2ကြောင်းခွဲပြီးနေမြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်လဲကျေးရွာ10ရွာအထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေရတယ်လို့စစ်ပေးရှောင်သူတွေကိုကူညီပေးနေသူတို့ကဗီဒီယိုကိုအခုလိုပြောပါတယ
်စစ်ကြောင်းတစ်ကြောင်းကကျွန်တော်တို့မြောင်းနဲ့တောင်ပြားပေါ့ဗျာနော် ยังในตอนจ้าจันรู้เมื่อผมไม่นายวานเนี่ยตอนนี้เรายาวเตะไอ้เช่นมาก็จันรู้ไอ้แบบยาวเลยดีจ้าเลยอันนี้อาจจะรอเจ้าเยสังก์ผู้กันว่าถ้าวันนี้วันนี้ไปจังมั่วไอ้ผู้กันเนี่ยปีกับเบลยาวเลยแบบทับจ้าดีจ้าเลยไอ้เราอย่างที่จังหวัดเนี่ยจังอันนี้ตอนจ้าเนี่ยจันรู้เลยจ้าบ่เนาะไอ้ยาวเลยดีจ้าเลยแต่ว่าเป็นยังไงก็ไม่ได้ไปตอนจ้าเนี่ยว่าตอนตอนที่ตอนเราสิเดียดีจ้าเลยยาวงายาวสั้นสุดปีนี้ไปมาจะต้องอ่านออกเสียเลย
ดูข่าวเดี๋ยวฮะพงจีจังหวัดเนี่ยสุดท้ายก็ทุ่งเสียน้ำเสียแต่ชาจีวารีสีมาโคลงเนี่ยบาร์เลยสิบเอชองเนี่ยอะไรเช่นนี้เป็นตัวสิบเอชองดูว่าคู่ลูกเปล่า
เลยตอนนี้อ่านองค์ว่าเราก็บีเลยไปชนะอีกแล้วก็บีเลยดูข่าวเราจีเจียวดับบอสจะคนเนี่ยเลยมีชูขันในวารีเลยมีอาชีพเลยยะเช่นนี้กูรอเดี๋ยวเราชาวเราฉันรู้ว่าเราเป็นลูกเปล่าเลยยะเนี่ยไม่บีว่าเอ็มมาสิบมาว่าดีโลกายานอสสิบไม่บีอุบบ่อารมณ์ดูจีบอยู่คนละช่วงนั้นเลยสูงยิ่งทางเลยเลยไม่สนิทสุดเลยตอนนี้ไม่ทราบว่าทุกคนจะจีบอะไรจีบอะไร
สกายนั้นยังมีในเรื่องโอ้โหล่ะต้องเสียที่เกิดอะไรสกังสีเด็ดวิ่งเอาลาบีเนี่ยมีสิ่งนี้นะวะที่จะไปดูในปุ๋ยที่บ้านเราไม่ใช่ไหมแล้วในจีนเนี่ยจะเข้าใจว่าจะต้องเอาตัวส่งเลยวิอัตมาพี่ดีเลยคลิ้งเลยป่าววิ่งคนนั้นอู่แล้วในจีนที่มันแต่งยาใช้เจริญรู้ที่ด่ากันกางวิ่งแต่ดีกับเปล่าเลยที่ใครแต่งยาอะไรเนี่ยปัตตลูสกังสีประกาศเดินทุกอย่างทาราเราไม่ใช่ดลูตีชาตีพิชเชอร์ดอไม่อาจได้ว่าอู่อาจารย์พมูรุเนี่ยปัตตลูสกังสีเนี่ยเดี๋ยวเราแข่งกากวยจะพูดเรื่องอาจารย์เปลี่ยนเลยเปลี่ยนผู้นี้จะว่าเลยลลเซ่ได้พูดเรื่องจีจามาพิบิเม่เสียเอียเดม่ามูริการอชินีว่าเลยสุดท้ายประกาศเนมิชินีทูซิสลงนี่เลยตัวเดี๋ยวเราแข่งด้วยนี่ยังไม่เปลี่ยนเยอะดลูสายพิวิลงงานด้วยสละลูกกันบุอาจารย์เทอร์รี่จงด้วยเนี่ยเจ้าแมวมิวเนี่ยเดี๋ยวเรา
စကိုင်းတိုင်းမြောင်မြို့နယ်ဘက်ကအခြေအနေကိုကူးစံကြော်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ကယားပြည်နယ်ကဆေးဘေးဒုက္ခသည်တွေအခြေအနေကိုပြောပြပေးပါမယ်။ကယားပြည်နယ်ဒီမော်ဆိုမြို့နယ်နဲ့ဖလူဆိုမြို့နယ်တွေကဆေးဘေးရှောင်ရွာသားတွေနေရကြံကြမယ်ဆိုရင်စစ်ကောင်စီတွာလာလှုပ်ရှားခဲ့တဲ့နေရာတွေမှာမြေမြုပ်မိုင်းတွေရှိနေတဲ့ကြောင်းဒေသခံကာကွယ်ရေးတပ်တွေထုတ်ပြန်ထားတဲ့သတင်းတွေကိုကြိုတင်နားဆင်ပြီးတော့မှတွားကြဖို့ KNY ဒေသခံကာကွယ်ရေးတပ်ဖွဲ့ KNDF ကတတိပေးနှိုးဆော်နေပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေကြတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ဒုက္ခသည်တွေအတွက်အကူအညီတွေလည်းလိုအပ်နေတာပါ။ကယားပြည်နယ်ချင်းနေသတင်းပေးပို့ချက်ကိုကိုစော်ဝင်းလိုင်းတင်ဆက်ထားပါရှင်
။ကယားပြည်နယ်ဒီမော့ဆိုမြို့နယ်နဲ့ဖရူဆိုမြို့နယ်မှာစက်တင်ဘာ4ရက်မနေ့ကကီယင်နီဒေတာကာကွယ်ရေးပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်အကြတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားခဲ့တဲ့အကြောင်း KNDF ပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်။
မနေ့ကမနက်6နာရီခွဲလောက်မှာကျွန်တော်တို့ဒီမော့ဆိုမြို့နယ်နဲ့ဖူဆိုမြို့နယ်အဆက်မှာရှိတဲ့အဲဒီမိတော်ရတက်ဆိုတဲ့ရွာမှာတက်ဆွဲထားတဲ့စကားဆတွေကိုကျွန်တော်တို့ KND ရဲ့စိုက်ရင်တည်းရဲ့ KND ဝင်ပြီးတော့မှတိုက်ခိုက်တယ်ပေါ့။တိုက်ပွဲကတော့ကျွန်တော်တို့ဒီနာရီလောက်ကြာတယ်ပေါ့နော်။နောက်ဒီကျွန်တော်တို့7နာရီစကြောလောက်မှာကျွန်တော်တို့ဖူဆိုမြို့နယ်ထဲကကတာလာဆိုတဲ့ရွာမှာလည်းကျွန်တော်တို့ဒီနေ့တိုက်ပွဲဖြစ်ခဲ့တယ်။အမှန်လည်းစကားဆပကတယောက်ကြာတယ်ပေါ့နော်။ပြီးတော့အဲဒီတစ်ဆက်ထဲပဲဒီဖူဆိုမြို့နယ်မှာပဲစာကြည့်ပေါ့ဆိုပြီးရင်တော့ညခုအမှန်လည်းတိုက်ပွဲဖြစ်ခဲ့တယ်ပေါ့နော်
။ဒီနေ့နေကင်းပိုင်းအထိရောတိုက်ပွဲအခြေအနေတည်ငြိမ်နေပါတယ်စစ်ကောင်စီတပ်တွေဘက်ကတုံ့ပြန်ထိုးစစ်ဆင်လာနေတာမို့တိုက်ပွဲတွေအခြေမရွေးပြန်ဖြစ်လာနိုင်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒီမော့ဆိုနဲ့ဖရူဆိုတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဘက်က2ဦးသေဆုံးပြီး MA3 rifle တင်းနဲ့တလက်နဲ့လက်နက်ခဲယံတချို့သိမ်းဆီးရမိခဲ့တယ်လို့ KNDF ကပြောဆိုပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးသလို VOA အနေနဲ့တိကျအတည်ပြုချက်အရယူနိုင်ခြင်းမရှိသေးပါဘူးစစ်ကောင်စီတပ်တွေတွာလာလှုပ်ရှားနေတဲ့နေရာတွေမှာမြေမြုံမိုင်းထောင်ထားတဲ့အန္တရာယ်ရှိနိုင်တယ်ဆိုပြီးစစ်ဆောင်ဒေသခံတွေနေရာမပြောင်းကြဖို့နဲ့ကာကွယ်ရေးတပ်တွေထုတ်ပြန်ထားတဲ့သတင်းတွေကိုနားဆွင့်ပြီးမသွားသင့်တဲ့နေရာမျိုးတွေမသွားဖို့ KNDF ကတိုက်တွန်းထားပါတယ်တိုက်ပွဲဖြစ်တဲ့အခါမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်စစ်ပီးဆောင်နေရှိတဲ့နေရာတွေမှာမကြခဏပောက်ကွဲလေးရှိပါတယ်ဒေသခံရွာသားတွေနေရာထပ်ခါတလဲလဲပြောင်းရွှေ့နေထိုင်ရသလိုနေရာမပြောင်းနိုင်တဲ့အတွက်စားတောက်ရေးအတွက်လည်းအခက်အခဲတွေရှိနေတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်ရေခံပို့နေတယ်ပေါ့ပို့နေတဲ့အခါကျတော့ဒီလမ်းမကြီးတစ်ချောင်းဆိုလို့ရှိရင်တို့ချွေရေးအပြည့်ယူထားတယ်ဒီလမ်းမကြီးဘေးမှာရှိတဲ့ရွာတွေအားလုံးပေါ့နော်တို့အဲ့လိုလိုချွေရေးယူထားတယ်ဆိုတော့ဒီထက်ကဒေသခံကကိုရေးတန်းနေတဲ့အများကြီးရစ်တိုင်းလို့တိတိမှုရှိတယ်ပေါ့နောက်တစ်ခုကအဲ့လိုတိတိမှုရှိတဲ့အခါကျတော့ဒီထက်ကနေဆိုလက်ကြည့်ရှုလိုက်တယ်ရှိတယ်ဘယ်လက်ကြည့်ရလဲကျွန်တော်ဒီကတော့လက်စလီလာချလာမျိုးလည်းရှိတော့ဒီမော့ဆိုရှိချာဖက်မကလည်းနေကြီးတဲ့ခဏရလာတာရှိတယ်ဆိုတော့ဒီလက်ခံတော်သူတွေကရွာထဲမှာပြလာနေလို့မရဘူးဒီလေးဆောင်တွေကစားမရိုက်ခါတဲ့အများကြီးခက်ခက်ဖြစ်နေတော့ပေါ့
ောင်းနဲ့ချီဆစ်ဆောင်နေတဲ့လူတွေအတွေ့ရိခာအကူအညီတွေလည်းဆက်လက်လိုအပ်နေဆဲဖြစ်ပြီးပြည်ရင်းပြည်ပကအလူရှင်တွေရဲ့အကူအညီလိုအပ်နေတဲ့အကြောင်းစိပေးဒုက္ခတဲ့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဖရူဆိုမျိုးနဲ့အနောက်ဖက်ချားမှာတင်လောလောဆယ်စိပေးဒုက္ခတဲ့9000လောက်ရှိနေပြီးမိုးရသည့်လမ်းပန်းဆက်သွယ်ရေးခက်ခဲတာအလူရှင်မရှိတာဖုန်းလိုင်းတွေပြတ်တောက်တာတွေကြောင့်ကူညီထောက်ပံ့ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်ခင်ဗျာ
။ကြားပြည်နယ်ဆေးဘေးဒုက္ခသည်တွေရဲ့အခြေအနေကိုကိုစောဝင်းလိုင်းတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်။အခုတစ်ခါမှာတော့မလေးရှားရောက်မြန်မာနိုင်ငံသားတွေအဖမ်းခံတဲ့တဲ့တင်ကိုတင်ဆက်ပေးကြပါလိမ့်။မလေးရှားနိုင်ငံတွေမှာရောမလေးရှားထိုင်းနယ်စပ်မှာပါဖမ်းမိတဲ့မြန်မာနိုင်ငံသားထောင်ခံတန်းလောက်ရှိနေပြီးတော့အိတ်တွေကရာခိုင်နှုန်းလောက်ဟာမြန်မာနိုင်ငံကအကြမ်းမဖက်အာဏာဖီဆန် CDM လုလာသူတွေနိုင်ငံရေးမှာတက်ကြွလှုပ်ရှားတာကြောင့်တိရှာလောက်သူတွေများတာဖြစ်လို့အဖမ်းခံရတာဖြစ်ပြီးနေရပြန်ပို့ရခါမှာလည်းခက်ခဲပြီးရှိနေတဲ့အကြောင်းမလေးရှားအခြေစိုက် The Alliance of Chin Refugees ACR ကပြောပါတယ်။ VOA မြန်မာပိုင်းသတင်းတော်မင်းမာတင်ပြပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံအတွင်းမှာကောမလေးရှားထိုင်းနယ်စပ်တွေမှာပါဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာထောင်ကနန်းလောက်ရှိနေပြီးအများစုကတော့အလုတ်ကန်ရှာဖွေဖို့လာကြသူတွေဖြစ်ပါတယ်။အဲ့ဒီထဲကရာကနန်းလောက်ကတော့မြန်မာနိုင်ငံအတွင်းမှာအကြမ်းမဖက်အာဏာဖီဆန် CDN လုလာခဲ့သူများမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်ထွက်ပြေးတိတ်ဆောင်လာကြတဲ့သူတွေဖြစ်လို့အဖမ်းခံရပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးဥပဒေအရနေရပြန်ပို့ခံရတဲ့အခါမှာအခက်အခဲတွေရှိတယ်ဆိုပြီးမလေးရှားအခြေစိုက် The Alliance of Chin Refugee ACR အဖွဲ့ရဲ့ဥက္ကဋ္ဌဆလိုက်မောင်မောင်လက်က VOA ကိုအခုလိုပြောပါတယ
် Thailand Malaysia နေဆက်မှာပေါ့နော်
ဟုတ်ကဲ့
ဒီအဖမ်းခံရတဲ့လူတွေကိစ္စကကျွန်တော်ကျင်းပို့ပြီးတော့တော်လေးဆိုရင်းရတယ်အဲ့ဒီဟာဒီစီဒီဟုတ်တယ်အဲ့ဒီစီဒီအမ်တမားတွေလည်းပါတယ်နောက်ပြီးတော့ဒီနိုင်ငံရဲ့ချက်ကဲချောင်းနေထိုင်လို့မရတော့ဖြစ်တဲ့ကြမ်းမလို့ဒီဘက်ကိုပုံလုံးပို့ရောက်လာတဲ့လူတွေလည်းလူတွေလည်းချက်တယ်တရားမကဘူး200 300လောက်တောင်ရှိကောင်းရှိနိုင်စီဒီအမ်နဲ့လာပြီးတော့အဖမ်းခံရတယ်ဒီတော့အဖမ်းခံလို့ချုပ်ထွက်ကြတယ်ချုပ်ထွက်ကြပြီးတော့ချုပ်ထွက်ကြတဲ့အချိန်မှာ UNHCR ကနေပြီးတော့မှသွားပြီးတော့မပူနိုင်ခဲ့ဘူးဘာမှမလုပ်ပေးနိုင်ဘူးဆိုလို့ရှိရင်တော့အဲဒီကသူအဲဒီ3လပြီးလို့ရှိရင်တော့သူတို့ဘောပြန်ပို့တဲ့ camp camp ပြန်ပို့တဲ့အချိန်မှာဒီမှာ camp ပို့တဲ့ဆိုကြရတော့သူတို့မြန်မာပြည်ကိုပို့ခံမကင်းချင်ဘူ
းအဖမ်းခံရသူတွေနဲ့ပတ်သက်လို့မြန်မာပြည်ပြန်ပို့ခံရမယ်ဆိုရင်သူတို့အတွက်စိုးရင်ရတယ်လို့လည်းဆက်ပြောပြပါတယ
်ဆိုတော့ဒီလိုပြန်ပို့လို့ရှိရင်တော့မြန်မာပြည်ကတော်လေးဒုက္ခရောက်နိုင်မယ်အခြေအနေမှာရှိတယ်ဆိုတော့အဲ့ဒီလူတွေအတွက်ကကြတော့ကျွန်တော်လောလောဆယ်အနေနဲ့ဒီမလေးရှားမှာရှိတဲ့ UNHCR ကတော့လကောင်းတဲ့အဖွဲ့အစည်းတွေကတော့လကောင်းဘာမှလုပ်ပေးနိုင်စွမ်းကိုမရှိတာဘာဖြစ်လို့လဲဆိုတော့ဒီဟာကဒီမလေးရှားဥပဒေနဲ့ပေါ့နော်ဒီ immigration နဲ့ပတ်သက်တဲ့အခါကျတော့ရဲမှုနဲ့မဟုတ်တော့ဘူး immigration မှုနဲ့ဖြစ်သွားတယ်ဆိုတော့ UNHCR ကလည်းသူတို့အဲ့ဒီဒီ detention camp တွေကိုတွားပြီးတော့မှပြန်မီနိုင်တာမလုပ်ပေးနိုင်တော့ဘူးဒီနိုင်ငံကြီးထုတ်ရှာမှုတွေမှာဝင်ပါပြီးတော့လူတိအင်ကြားဖြစ်တဲ့ပုံစံတွေလည်းပါတယ်ဆိုတဲ့အခါကျတော့အဲ့ဒီလူတွေကတကယ်လို့ပြန်သွားခဲ့မယ်ဆိုရင်တဘောတရားကဒီမှာဒီဆိုရပြန်ရောက်ခဲ့မယ်ဆိုလို့ရှိရင်တော့တို့ရဲ့အသက်အန္တရာယ်တော့ကတော့ဆိုရင်ရတယ်ဆိုတော့အဲ့ဒီလူတွေတော့ကိုကျွန်တော်လုံနိုင်တာတော်တော်နည်းတယ်တော်တော်ဒီဟာကကျွန်တော်အဖွဲ့အစည်းတစ်ခုထဲတဲ့မလုံလောက်တော့ဘူးနိုင်ငံကြီးအဖွဲ့အစည်းတွေဖြစ်ဖြစ် UNHCR နောက်ပြီးတော့ဒီ community အဖွဲ့အစည်းတွေရဲ့INJ ကအကြီးကြီးတွေဝန်ပါနိုင်တဲ့ဆလုပ်ရှင်နဲ့ပို့ပြီးတော့ရှင်းပ
ြပြီးခဲ့တဲ့2021ခုနှစ်မှာဖမ်းဆီးခံခဲ့ရတဲ့ချင်းမျိုးသားတွေအပါအဝင်မြန်မာနိုင်ငံသားတရားကျော်ဟာလည်းနေရမပြောင်းရင်ကြတဲ့အတွက်သူတို့အဖွဲ့အစည်းကိုအကူအညီတောင်းခံထားတယ်လို့လည်းဆိုပါတယ်လက်ရှိမှာမလေးရှားနိုင်ငံမှာအဖမ်းဆီးတွေပုံများလာနေပြီးနေအိမ်တွေထဲထိလိုက်လံဖမ်းဆီးတာလူစီကားရနေရာတွေကိုပိတ်ဆို့ဖမ်းဆီးတာတွေလည်းဇက်တိုက်လှုပ်လာတယ်လို့ထိုင်းမလေးနယ်စပ်မြို့တွေမှာလည်းဖမ်းဆီးမှုတွေလုပ်နေတဲ့အတွက်ထိုင်းကနေတဆင့်လာကြတဲ့မြန်မာနိုင်ငံသားတွေအများအပြားဖမ်းဆီးခံရပါတယ်ရှင်
မလေးရှားရမြန်မာနိုင်ငံသားတွေဖမ်းခံတဲ့တင်ကိုဖီဝေမြန်မာဝိုင်းတင်တော်မေးမမတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုရုပ်သံစီစဉ်တွေကို Facebook လူမှုကွန်ရက်ပေါ်မှာထုတ်လွှင့်နေတဲ့အချိန်နဲ့အညီတပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလို YouTube စာမျက်နှာနဲ့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်မှာလည်းကြည့်ရှုနိုင်ပါလိမ့်။အခုတင်းလာညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေအပြီးမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်အောင်သတင်းလာစာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါလိမ့်။ကျမတို့ရဲ့ VOA စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@viewingnews.com ကိုစာရေးသားပေးပို့နိုင်ပါတယ် VOA Facebook စာမျက်နှာ Messenger ကနေလည်းစာပို့နိုင်ပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA American တန်ကနေ2022စက်တင်ဘာလ5ရက်တင်းလာနေကြပါစီစဉ်နေကိုမိခင်တရားစုမျိုးတော် Washington DC ကနေလိုင်းထိုမီတာ19 kHz 15453ညလိုင်းထိုမီတာ25 kHz 11803ညလိုင်းထိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လည်ပေးနေပါလိမ့်အခုထုတ်လည်ပေးမဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါအခုရည်စုံတော့ဒေတာမှတ်စုစီစဉ်ကိုတင်ဆက်ပေးကြပါလိမ့်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့တော်တိုင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေစေမှာစစ်ကောင်စီတပ်တွေကဝေဟင်မြေပြင်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေအတော်အထိနာနေရပါတယ်။ဒေနာမတ်စုစီစဉ်မှာကိုသားညုံတင်ဆက်ထားပါတယ်ရှင
်။ဒီနေ့ကမှစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဟာမြန်မာနိုင်ငံနေရာတချို့မှာဆက်ပြီးတော့ဖြစ်ပွားနေသေးပါတိုက်ပွဲကြောင့်အိုးရင်ဆွတ်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေဟာမြေမြုံမိုင်းအန္တရာယ်ကြောင့်အိမ်ပြန်နိုင်ဖို့ခက်ခဲနေသလိုဒေသတွင်းကျန်နေသူတွေဟာလည်းတိုက်ပွဲတွေကြားလက်နက်ကြီးဒဏ်ကိုခံနေကြရပါတယ်။ဒီကြောင့်သတင်းတော်မှတ်စုရန်ကုန်ကနေပြီးသတင်းပေးပို့ပါရတယ်။ကျွန်တော်သားညိုပြောပြမှာပါ။ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းကရင်ပြည်နယ်၊ကယားပြည်နယ်တွေအပြင်လက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့သခိုင်းတိုင်းမှာပါမြေမြုံမိုင်းတွေကိုကြေကြေပြန့်ပြန့်တုံးနေကြတယ်လို့ဒေသခံတွေကပြောပါရတယ်။စီအတားစီရဖို့အတွက်မိုင်းတွေကိုလက်နက်ကင်ဖွဲ့စည်းတွေကအသုံးပြုလို့ရှိပေမဲ့အရက်သားတွေပဲအများဆုံးထိခိုက်ကြရတယ်လို့စကိုင်းတိုင်းရက်ဖက်အဖွဲ့စည်းတခုရဲ့တာဝန်ခံက VOA ကိုပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအားသာချက်ကိုယူခြင်းတော့အားဖြစ်ပေါ့လေ။ဟောနှစ်ဖက်စလုံးကတစ်ဖက်ရန်သူသွာလာနိုင်တဲ့နေရာမျိုးမှာမြေမြုံမိုင်းတွေကိုထောင်ထားလို့ရှိတယ်ပေါ့လေ။အာနာသိမ့်ပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေဒီမြေမြုံမိုင်းရဲ့ဆိုကြုံကတစ်ဖက်ရန်သူတင်မကပဲနဲ့ဇာဝနေရေးအတွက်တောင်ရသွားဥယျာဉ်ချမ်းလုံနေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နေနာမှုရှိပါတယ်ပေါ့လေတော်တော်များများအပြင်းမဲ့တဲ့ပြည်သူတွေဟာမြေမြုံမိုင်းတန်ကြောက်တော့အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
မြေမြုံမိုင်းတွေကိုလက်နက်ကင်ဖွဲ့တွေကအသုံးပြုနေကြပြီးမြေအရသားပြည်သူတွေကပဲထိခိုက်အများဆုံးဖြစ်နေတယ်လို့ရပ်ဖက်ဖွဲ့တွေကသတိပေးထားပါတယ်။တချို့စစ်ရှောင်တွေဟာတနစ်ကျော်လောက်ကိုအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတာပါ။သူရဲ့နေအိမ်တွေစီကိုပြန်သွားနိုင်ဖို့အတွက်ကမြေမြုံမိုင်းအန္တရာယ်ကြောင့်အခက်တွေ့နေရပါတယ်။ကယားပြည်နယ်မှာတော့2021ခုနှစ်ဇွန်လနောက်ပိုင်းကစပြီးတော့မြေမြုံမိုင်းကြောင့်မလို့ရပ်သားအနည်းဆုံး20လောက်သေဆုံးတရားရခဲ့တယ်လို့ KNI လူခွင့်ရေးအဖွဲ့ကမှတ်တမ်းပြုစုထားပါတယ်။ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့မောင်းတောမြောက်ပိုင်းမှာလည်းဆက်သွယ်ရေးလိုင်းတွေပြတ်တောက်ပြီးတော့တိုက်ပွဲတွင်ပိတ်မိနေတဲ့ကြီးရွာတွေအများပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဩဂတ်လ26ရက်နေ့ကလေးကတိုက်ပွဲပြင်းထန်နေတဲ့မောင်းတောမြောက်ပိုင်းမှာတိုက်ပွဲကြောင့်မလို့ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတယ်လို့ခမောက်စိတ်ဒေသခံတူကပြောပါတယ်
။ပေါ့28ရက်နေ့လေရင်နဲ့လာပြီးတော့ပေါ်ကလေရင်တိုက်လေရင်နှစ်စီးနဲ့လာဖြစ်တယ်။အဲ့ဒီနေ့ကနေကျွန်တော်ညဘက်ဟိုလောက်ပဲ9နာရီလောက်ကနေဆက်သွယ်လို့မရတော့ဖုန်းလိုင်းကအဲအဲ့ဒီရောကန်ဒေသခံဒီဘက်ကတချို့ပြေးလာတဲ့သူတွေနဲ့တွေ့တော့ပြောတာကတော့ဒီဖုန်းတာဝါတိုင်ကမပါလေလင်းနဲ့ပြတ်တက်ကထိတော့တယ်ဆိုပဲအဲ့လိုလိုမြင်ခဲ့တယ်အဲ့ဒါသူတို့လည်းတိကျမသိဘူးအဲ့ကြောင့်မို့လို့ဟိုတာဝါတိုင်ဟိုကြောင်းဖြစ်တယ်လို့ထင်ကြတယ်အကုန်လုံးကဖြစ်လို့ဖြစ်နိုင်ပါလေအဲ့ဒီအပေါ်တေးတေးလောက်ကကြတာ
ဆက်သွယ်ရေးပြတ်တောက်နေတဲ့မောင်းတော်မြောက်ပိုင်းကခမောက်စိတ်ဒေသဘက်မှာတိုက်ပွဲတွေတွင်ပိတ်မိနေတဲ့ကြီးရွာတွေကအများပြားကိုရှိနေတာပါအဲ့ဒီကြွေရီမှာပြီးခဲ့တဲ့လကလေးကဆန်းလေးခါရီလည်းနည်းပါလာပြီးတော့လက်ရှိမှာအဆက်အသွယ်မရတာကြောင့်ပိတ်မိနေသူတွေဘယ်လိုရှိနေသလဲဆိုတာကိုတော့မသိရဘူးလို့ထွက်ပြေးနေရတဲ့ခမောင်းစိတ်ဒေသခံတွေကပြောပါတယ်။အာနာသိမ့်ပြီးတဲ့နောက်ပိုင်းကစပြီးတော့ရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနေတဲ့တငယ်တကာအဖွဲ့တွေအရက်ဖက်လူမှုအဖွဲ့စည်းတွေပြည်တွင်းအဖွဲ့စည်းတွေရဲ့ခီးတော်လာကွန်းတွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာကန့်သတ်ချက်တွေကရှိနေပါတယ်။အခုလိုကန့်သတ်ချက်တွေကြောင့်ရခိုင်မြောက်ပိုင်းမှာကျန်နေသေးတဲ့စစ်ပီးဒုက္ခသည်စခန်းတွေမှာဆန္ဒရေးခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်မှာအခုချိန်ထိကိုအကြောင်းမျိုးမျိုးကြောင့်နေရာပြောင်းဖို့ခက်ခဲနေတဲ့စစ်ပီးဒုက္ခသည်ဥယျာဉ်က9000နီးပါးရှိနေပါတယ်။ ရခိုင်ပြည်နယ်အတွင်းဒီစစ်ပေးဒုက္ခသည်ကုညီကယ်ဆယ်ရေးအဖွဲ့ရဲ့ခီးသွွာလာရေးနဲ့ဆန္ဒကထောက်ပံ့မှုတွေကိုစစ်ကောင်စီကကန့်သက်ထားတယ်လို့လူမှုကူညီသူတွေကပြောကြပါတယ်အခုလိုမျိုးကန့်သက်ချက်တွေကြောင့်စစ်ပေးဒုက္ခသည်စခန်းတွေမှာဆန္ဒကပြတ်လက်တာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းစစ်ပေးဒုက္ခသည်တွေကပြောပါတယ်ရခိုင်ပြည်နယ်မှာ၃ရက်အတွင်းလက်နက်ကြီးကြီးထိမှန်ပြီးတော့ရသားသေဆုံးတာ၄ဦးထိရှိခဲ့ပြီးတော့ဒဏ်ရသူက၈ဦးထိရှိခဲ့ပါတယ်နေစဉ်လိုလိုပဲဖြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်ဒေသခေါ်ကင်းနီပြည်ရဲ့တမောဆိုးမြို့နယ်အရှိတ်ဘက်ချမ်းမှာတိုက်ပွဲတွေရှိနေတဲ့ချို့နေရာတွေမှာဆိုရင်လက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကဆက်ပြီးတော့ကြားနေရတယ်လို့တမောဆိုးအရှိတ်ချမ်းစစ်ပေးရှောင်သူတွေကပြောပါတယ်တိုက်ပွဲမရှိတဲ့အချိန်မှာလဲဥတီယာမရှိလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့လေကြောင်းသုံးတိုက်ခိုက်မှုတွေကလည်းစစ်ကောင်စီဘက်ကမကြာခဏလုပ်လို့ရှိတယ်လို့စစ်ပေးရှောင်သူကပြောပါတယ်
ဒီနေ့ဘုန်းကြီးရောကလေးစာပင်ကြောင်းလာကြည့်တော့နော်အဲ့တော့တော်မဖြစ်ဘူးမဖြစ်မဲ့ကျဲတာကလေးစာပင်နေတတိယဒီမောဆိုဘာတော့အချိန်မှန်လဲလက်လက်ကြီးကထုခါရတယ်ဗောတိုင်ဘာမဖြစ်ဘူးလေမဖြစ်ပဲသူကဖြစ်တာတော့6မိုင်ပဲဖြစ်တာဒါပေမဲ့သူက300တိုင်းဗောတနည်းအားဖြင့်မဖြစ်တဲ့နေရာတွေကလည်းရန်ထုတာသူတို့စီကြောင်ထိုးရင်ဟိုဘက်ကကလေးတွေနဲ့ဖြစ်ကြတာဗောစီကြောင်ထိုးရင်တော့အများကြီးဖြစ်တာပဲစီကြောင်ထိုးတာဖြစ်တာပဲဒါကြောင့်လည်းမဖြစ်ဘဲနဲ့လက်လက်ကြီးကထုတာသူတို့ကမသိငါတဲ့နေရာတွေဗော
စကိုင်းတိုင်းကမ်းပလူမြို့နယ်နဲ့ကောလင်းအဆက်အောင်ချမ်းသာကျေးရွာနီးမှာတော့ဩဂတ်စ်လတတိယပတ်ထဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်တွေဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်အဲ့ဒီမှာတော့စစ်ပီးရှောင်နေကြတဲ့ကောလင်းမြို့နယ်အနောက်ချမ်းကြေးရွာတရားကအမျိုးသမီးတဦးနဲ့ကလေးနှစ်ဦးတေဆုံးခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်ဟောကတိုက်တော့30လောက်တော့ကြားတယ်လို့ကြားတယ်ကျွန်တော်တို့လည်းနောက်ဆုံးလေရင်နဲ့ဆက်ဖိုက်တာနဲ့ဆက်ဖိုက်တာနဲ့အသုံးကြီးနောက်ပြီးတော့ကျွန်တော်တို့အပေါ်နေဟောပဇင်းကနှစ်ခေါက်အဲပဇင်းကလည်းလာပြစ်တယ်နော်ဆက်ဖိုက်တာနဲ့လည်းတိုးစီတဲ့ဘုံကျတော့ဟုတ်ကျွန်တော်တို့ကတော့ကိုကိုရောကိုပြန်ပြီးတော့စုပ်ပြေးကြရတော့ပေါ့နော်ကျွန်တော်တို့ဘက်က၃ယောက်လောက်တော့ဒဏ်ရလို့ပြောမစိုးရင်ရဘူးလေအဲဒီတိုက်ပွဲပြီးတဲ့နောက်မှာကျွန်တော်တို့ဘက်ကဒါပကပရိပါရီအကုန်လုံးကဒီရက်ဒီဘောနောအကုန်လုံးချောင်ချနေရတော့သူတို့ကညာဘက်ကိုဟိုချက်ဖိုက်တာနဲ့ဒါပုံးလာကျေးပြီ။တော့အဲ့မှာကျွန်တော်တို့ဒီသူကာမီ၃ယောက်အဲ့မှာပုံးသွားတော့နော်ပုံးပုံးပြီးတော့
စကိုင်းတိုင်းပြည်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုခြေဆိုက်ပြီးတော့ကြမ်းဖက်လုပ်ငန်းတွေလုပ်တဲ့အတွက်ထိုးစစ်ဆင်တာဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြပြောဆိုခဲ့ပူပါတယ်။ဒေသခံတွေကလည်းဒီနေမီရှင်းလင်းရေးလုပ်နေတဲ့စစ်စင်အတွင်းသူတို့ရဲ့ကျေးရွာနေအိမ်တွေကိုစစ်တပ်ဘက်ကနေပြီးတော့မီးရှို့ဖျက်ဆီးတာခံရတယ်ဆိုပြီးပြောနေပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီတပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားပြည်ရင်းစစ်တမ်းကြောင်းနေရာဆုံးခွာနေရတဲ့ဒုက္ခသည်တွေမှာအိမ်ပြန်နိုင်ဖို့အခုခက်ခဲနေတယ်လို့လူကြုံမှုကလည်းကင်းမဲ့နေပါတယ်။အခုတခါဆရာနာတင်ပြီးတဲ့နောက်ပေါ်လာတဲ့လက်နက်ကိုင်ဖွဲ့ရီနဲ့ပါတချို့ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်နေလို့လက်နက်ကြီးတံကိုလည်းအတော်ဆုဆုကိုခံစားနေရတယ်လို့ဒေသခံတွေကပြောတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်တားညဦးပါ
အနာသိမ့်မှုနောက်ပိုင်းစစ်ပွဲတွေရိုက်ခတ်မှုအကြောင်းတင်းနောက်မှဆူစီစဉ်ကိုကိုသားညုံတင်ဆက်ပေးကြတာဖြစ်ပါတယ်။ View American တန်ကနေတင်းလာညပိုင်းမြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် View American တန်နဲ့RFA လွတ်လပ်တဲ့အာဆာတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာဆာဒေတာနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru channel 13ဓမ္မမဟုတ် Thaikom 6ဂျိုရူ channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီတည်နှံတွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ဖေဝါရီလနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်သူမျိုးဝါရှင်ဒီစီကနေတိုင်းထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ပါကစ္စတန်နိုင်ငံမှာမုံများပြီးတော့မကြာခဏစာနယ်ဇင်းကတည်တနာတက်နိုင်တယ်လို့ရေးရှိမာလေးစီးပွားရေးထိခိုက်နိုင်တဲ့အကြောင်းကြွမ်းကြည့်သူတွေကပြောနေပါတယ်အေဘီဒီနဲ့ဆောင်မတဲ့ပုဂ္ဂိုလ်ဒီသတင်းပဲစီးပွားရေးကဏ္ဍမှာမှတ
Pakistan နိုင်ငံရဲ့သုံးပုံတစ်ပုံကရေးချီးမှုနဲ့ရင်ဆိုင်နေရတာပါ။ရေးချီးတာကြောင့်အဆောက်အုံတွေစီးပွားရေးနဲ့စိုက်ပျိုးမြေတွေပျက်စီးရသလိုဇွန်လလယ်ပိုင်းကတည်းကလူပေါင်း 1,200 ကျော်သေဆုံးရပြီလည်းဖြစ်ပါတယ်။စံချိန်တင်ရေးချီးတာကြောင့်အိမ်တသန်းနီးပါးပျက်စီးခဲ့ရတဲ့စီးရဲတဲ့အစ္စလာမ်နိုင်ငံကိုအရေးပေါ်ထောက်ပံ့ဖို့ကုလသမဂ္ဂကရန်ပုံငွေဒေါ်လာတန် 160 ပန်ကြထားပါတယ်။နိုင်ငံတချို့ထံကအကူအညီတွေရရှိထားပြီးတချို့နိုင်ငံတွေကလည်းအကူအညီတွေပေးပို့နေကြကြောင်းပါကစ္စတန်ကပြောပါတယ်။တရားတွေလမ်းတွေပြုချမှုကနေကောက်ပဲသီးနှံတွေပျက်စီးမှုအပါအဝင်ရေကြီးလာကြောင်းစီးပွားရေးအရာဆုံးရှုံးမှုဟာဒေါ်လာ10ဘီလီယံလောက်ရှိမယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံကစိုက်ပျိုးရေးအချက်အချာဆင်းပြည်နယ်တွင်ကစုကားမြို့မှာလက်တလော့ရေကြီးတာကြောင့်ပျက်စီးနေတဲ့လေကွင်းတွေတဲ့ကိုလမ်းလျှောက်ရင်းလေသမားဘာရှာအမက်ကပျက်စီးမှုပမာဏကိုတွက်ချက်နေပါတယ်
။ဆရ်ဂါရိုကာတော့ဟာလ်ဘီလ်ကူလ်တဘာဟိုဂဲ
ကျွန်တော်တို့အိမ်တွေလည်းပြတ်သွားပါတယ်။လေဟာပြင်းထဲမှာအိမ်နေရပါတယ်။အိမ်တွေပြန်ဆောက်လို့ရပါတယ်။ဒါပေမဲ့6လကြာကျွန်တော်တို့အားထားနေတဲ့တီးနံတွေကတော့ပျက်စီးကုန်ပါပြီ။ဝါကုန်းတွေလည်းပျက်စီးသွားပါပြီ။ကျန်တွေဆုံးမလုံးပင်တွေရောပျက်စီးသွားပါပြီ
။ခကြီးဝကြီးတီဝဘီဘီလ်ကူလ်ခတ်တမ်ဟိုဂဲ
စိုက်ပျိုးထုတ်လုပ်ရေးမှအဓိကချတဲ့မွေးမြူရေးတိရိစ္ဆာန်တွေလည်းရေကြီးတာကြောင့်တည်ဆုံးချရပါတယ်။စင်းပြည်နယ်တဲကခိုင်ပါခိုင်ဟာဆိုရင်စွန်ပလွန်ထုတ်လုပ်တာကြောင့်ကြော့ကြတဲ့မြို့ဖြစ်ပြီးအခုတော့ထုတ်ကုန်အလုံးဆုံးရှုံးခဲ့ရပါတယ်။ကုန်တယ်တူဖြစ်တဲ့အလီဒီနိုကအခုလိုပြောပါတယ
်။ခကြိုးတီကြွေနဲ့မိုးဖဆယ်လ်တီဘော့ဘမ်ပ
ါကျွန်တော်ကစွန်ပလွန်ကိုချီးချဲဆိုက်ခဲ့တာပါ။ဒါပေမဲ့လည်းဆိုက်တော့မဲ့အချိန်မှာမိုးစပြီးကြွာတာကြောင့်ကျွန်တော်တို့အလုံးဆုံးရှုံးပါတယ်။တချို့ကတော့မြေပေါ်ကိုလဲကုန်တာကြောင့်ပျက်စီးရပြီးရောင်းလို့မရနိုင်တော့ပါဘူး။စွန်ပလွန်ကြီး6တွေရဲ့30ရာခိုင်နှုန်းလောက်တော့အကောင်းရခဲ့ပေမဲ့ကုတလောမိုးရွာကြောင့်ပျက်စီးတော့ပါပြီ
။နိုင်ငံရဲ့အထက်အသီးနှံတစ်ခုဖြစ်တဲ့ဝါကွန်ဟာလည်းစုခုရမယ့်အချိန်ကိုရောက်နေပါပြီ။နိုင်ငံရဲ့ဝါကွန်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းရှိတဲ့စင်းပြည်နယ်တွင်မှာအလုံးကြီးပါဆုံးရှုံးသွားပါတယ်။ပြည်내တွင်ကကြံစိုက်ပျိုးမှုအလုံးရဲ့ထက်ဝင်နေပါပျက်စီးပြီးနောက်ထပ်အဓိကသီးနှံဖြစ်တဲ့စဘာကတော့စင်းပြည်내တွင်မှာအလုံးနေပါပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။စိုက်ပျိုးရေးအရာရှိစာအီအီတီစ်အလီရှာကအခုလိုပြောပါတယ
်။ Pakistan agricultural country ဟဲ
ပါကစ္စတန်ကစိုက်ပျိုးရေးနိုင်ငံဖြစ်ပါတယ်။စင်းပန်ဂျန်နဲ့ဘလူချစ်စတန်ပြည်내တို့ကစိုက်ပျိုးရေးအတွက်အရေးကြီးဆုံးပြည်내တွေဖြစ်ပါတယ်။ဝါကုန်းနဲ့စဘာစိုက်ကြပါတယ်။အခုတော့ဒီပြည်내သုံးခုလုံးမှာရေကြီးမှုဒဏ်တင့်ခဲ့ပြီးအထူးသဖြင့်တော့စင်းနဲ့ဘလူချစ်စတန်ပြည်내တို့မှာဖြစ်ပါတယ်။စွန်ပလွန်ဒီနဲ့လူသိများတဲ့ခိုင်ပွားခရိုင်လည်းပျက်စီးသွားပါတယ်။လာမယ့်စိုက်ပျိုးရာသီအတွက်နောက်သီးနှံစိုက်ပျိုးဖို့လယ်သမားတွေမှာရိုးစိတ်ရှိတော့မှာမဟုတ်ပါဘူးလက်တလောကာလတို့အတွင်းလူတွေကိုကြွေးမွေးဖို့တောင်မလောက်ငါတော့ပါဘူးအစိုးရအနေနဲ့အခက်အခဲကြီးနဲ့ရင်ဆိုင်ရမှာပ
ါမိုးရွာသွန်းမှုနဲ့ရေကြီးတာတွေကြောင့်အစိုးရတူလောင်ထားတဲ့စားနပ်ရိက္ခာတွေလည်းပျက်စီးခဲ့ပါတယ်နောက်ထပ်သီးနှံစိုက်ပျိုးရာသီအတွက်အစိုးရအနေနဲ့မျိုးစိတ်တွေတင်သွင်းရမယ့်အနေအထားရှိပါတယ်ဆုံးရှုံးမှုတွေကြောင့်နိုင်ငံရဲ့စီးပွားရေးလည်းအတော်လေးထိခိုက်နိုင်ပါတယ်။ပါကစ္စတန်ရဲ့ပြည်ပတင်ပို့မှုအများစုကဝါကွန်ထုတ်လုပ်မှုအပေါ်မှာမှီခိုရတဲ့ခြိတယ်တွေလိုမျိုးစိုက်ပျိုးရေးအခြေခံကုန်စည်တွေဖြစ်ပါတယ်။စိုက်ပျိုးရေးအရာရှိစာအီအင်တီစ်အလီရှာကအခုလိုပြောပါတယ်။
GDP ہمارا ہے وہ
ကျွန်တော်တို့စီးပွားရေးကစိုက်ပျိုးရေးအပေါ်မှာမှီခိုနေရပါတယ်စိုက်ပျိုးရေးအပေါ်မှာအပြည့်အဝမူတည်နေပါတယ်ကျွန်တော်တို့ရဲ့ပြည်ပတင်ပို့မှုအများစုကစိုက်ပျိုးရေးကိုအခြေခံပါတယ်တခြားကုန်ထုတ်လုပ်မှုကြီးကြီးမားမားမရှိပါဘူးစင်းပန်ဂျန်နဲ့ဘလူချစ်စတန်ကတီးနှံတွေပျက်စီးသွားခဲ့ပါပြီဒါကြောင့်လဲပါကစ္စတန်ရဲ့စီးပွားရေးကတေချာပေါက်ကျဆင်းသွားပါလိမ့်မယ်နေ့စဉ်ဆိုသလိုကျွန်တော်တို့ငွေကြေးကအမေရိကန်ဒေါ်လာနဲ့ရှင်ရင်ဈေးကျလာပါတယ်အခုတော့ပြည်ပကနေစားနေရခါပါပြန်လဲတင်သွင်းရမှာကြောင့်နောက်ထပ်ပြီးတော့ကြာအောင်မှာပါကျွန်တော်တို့မှာစားစရာစားနေရခါမရှိသလိုနောက်ထပ်သီးနှံအတွက်မျိုးစိတ်လည်းမရှိပါဘူ
းပါကစ္စတန်မှာမုတ်တုံမိုးကပုံမှန်အဖြစ်ဇူလိုင်လအတွင်းမှာစတင်ပါတယ်ဒါပေမဲ့ဒီနှစ်မှာတော့မိုးသည်ထံမှုကဇွန်လအတွင်းမှာစတင်ခဲ့ပြီးတဲ့နောက်ရေကြီးခဲ့တာပါ
လူပေါင်းတန်းချီဒုက္ခရောက်စေတဲ့ပုံမှန်မဟုတ်တဲ့လွန်ခဲ့တဲ့ရာသီဥတုအခြေအနေတွေဟာရာသီဥတုပြောင်းလဲမှုကြောင့်အဓိကဖြစ်ရတာလို့သိပ္ပံပညာရှင်တွေကပြောပါတယ်။တချို့နေရာတွေမှာရေကျသွားပြီမဲ့လဲစင်းပြင်းတဲ့တဲမှာတော့အခြေအနေဆိုးရွားနေပြီးကဲဆယ်ရေးလှုပ်တာတွေကလူတွေကိုလှည့်တွေနဲ့ကဲထုတ်နေရပါတယ်။
ဒီကြီးကန်တဲ့ထောင်းနဲ့ချီတဲ့လူတွေဟာဖြစ်တယ်လို့ဆောက်ထားတဲ့အိမ်တွေနဲ့တဲတွေတဲမှာနေထိုင်နေကြရပါတယ်။အဒဲရှာရက်ဟာကေအင်တာနေရှင်နယ်ရဲ့ပါကစ္စတန်ဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ်။စင်းနယ်ဘာလူချစ္စတန်ပြည်နယ်တွေဟာအထူးသဖြင့်ဆိုးဆိုးရွားရွာထိခိုက်တယ်လို့သူကပြောပါတယ်။
ဒီဒေသတွေမှာရေဒီဝင့်နေတာကပိုပြီးဆိုးရိမ်စရာဖြစ်ပါတယ်။နောက်ရာသီမှာစိုက်ပျိုးရေးလုံနိုင်မှာမဟုတ်ပါဘူး။ဒါကြောင့်လာမယ့်အောက်တိုဘာမှာဆက်မယ်စိုက်ပျိုးရေးရာသီမှာမဆိုင်နိုင်ဖြစ်သွားနိုင်ပါတယ်။အဲ့ဒီရာသီမှာမဆိုင်ပျိုးနိုင်ဘူးဆိုရင်တော့နိုင်ငံတွင်းမှာဆက်နှက်ရိတ်ခါလုံခြုံရေးအတွက်အခက်အခဲပိုးဖြစ်လာနိုင်ပြီးဒေသန်တင်လူတို့အတွက်တွင်မဟုတ်ဘဲအားလုံးအတ ဒီနေ့ကျွန်တော်တို့အားလုံးစီစဉ်ထားတဲ့ဒေတာတွေမှာရင်းနှီးမြှုပ်နေဆက်ဖြစ်ပြီးအဓိကမြစ်ကြီးတွေဖြစ်တဲ့အင်းဒုနဲ့ဆွတ်တုမှာလည်းမြည်ရည်မြင့်တက်နေဆက်ဖြစ်ပါတယ်ရှင်။
နောက်တင်ပြထားတဲ့ဆက်ပြီးသွားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုဒီခါမှာတော့ဘလော့ဂါရေးပြောသမျှစီစဉ်ကိုတင်ဆက်ပေးစီမာတယ်အရက်ဖက်စေးယုံတင်မောကြီးတွေထဲမှာနောက်ဆုံးပေါ်နီးပညာတုံးကရိယာတွေတက်ဆင်ထားတဲ့ဂရင်း200ဂလိုဘယ်မစီစေးယုံတင်မောကြီးဟာကမ္ဘာအကြီးဆုံးဖြစ်ပါတယ်ခွဲစိတ်ကုတာဖို့လက်လက်မမီသူတွေအတွက်အခမဲ့ပရဟိတကူညီကုတာပေးမယ့်အစ်မြင့်စေးယုံတင်မောကြီ We always knew we wanted to wait to officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မောကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြား Mercy Chief Prahita အဖွဲ့ကြီးအမှုဆောင်ညွှန်ကြားမှုမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မောကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မောကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့ဆက်နှစ်ထပ်ပါအီယာမဆေးရုံတင်မောကြီးကကမ္ဘာမှာအရက်ဖက်ပိုင်းဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,800အလေးချိန်ရှိတဲ့တင်မောကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose-built hospital, so this is Mercy Ship's firsthospital that we've designed from scratch with our partners and
ဆေးရုံတစ်ခုဖြင့်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်ကျွန်တော်တို့လိုချင်တဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိဖက်တွင်နဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်ခွဲစိတ်ခန်း6ခုပါပါတယ်ဓာတ်ခွဲခန်းတစ်ခုရေဒီယိုဓာတ်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခုဆေးဆက်ခန်းတစ်ခုပါပါတယ်စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကူတာပေးဖို့အတွက်ဒီဆေးရုံတင်မောကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာသုံးကိရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကူတာမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ်
။ We target areas of the world where there is not access to free to affordable to timely and
ကဘာမှာခွဲစိတ်ကူတာမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှင်းနဲ့ချီတစ်ခါလေဆယ်စုနှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂကိုတည်ပြီးတင်းပတ်အတွင်းမြဲမြဲဆက်ဆက်ကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှင်းနဲ့ချီကြောင်စောင့်ခဲ့ကြပါတယ်ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ Africa Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုအခုလိုပြောပြပါဗျာ
။ဒီနေ့လာခွေးတည်းညဘီနမခေါ်။ရပါမတော်တော့ပတ်တာဘန်တော့
မာစီရှစ်ပြည့်တင်မော်ကြီးဓာကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ရောဂါဖြစ်နေတာကိုမာစီရှစ်ဝန်ထမ်းတွေကတင်မော်ပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူ့ကိုတင်မော်ပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစင်းမြင့် Global Mercy တင်မော်ကြီးပေါ်မှာခွဲစိတ်အထူးကုရေသူနာပြုတ်ရေတခြားဝန်ထမ်းတွေအပါအဝင်တင်မော်ပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်တင်မော်ပေါ်မှာနေရာရှိပါတယ
် And these beds have been specially designed you can see the bed below is for the caregiver
ဒီကရင်လေးကိုအထူးဒီဇိုင်းလုပ်ထားတာပါကရင်အောက်မှာလူနာကိုပြုစုသူအိပ်နိုင်အောင်နေရာလုပ်ပေးထားပါတယ်လူနာကအပေါ်မှာအိပ်ပါလိမ့်မယ်ဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာတွေနဲ့ကိရိယာတွေအပြည့်စုံတက်ဆင်ထားတဲ့အတွက်လူနာကိုအစစ်မြေဆုံးကုသမှုတွေပေးနိုင်ပါတယ
်အာဖရိကတိုင်းနိုင်ငံတွေကိုသွားလာကုသပေးမဲ့စေယုံတင်ပေါ်ကြီးကသူတို့ချောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ
် We see an increasing amount of people from Africa who are helping fellow Africans
အာဖရိကတိုင်းမှာအာဖရိကလူမျိုးအချင်းချင်းကူညီခြင်းနဲ့ပရာဟိတတွေပုံများလာတာတွေ့ရပါတယ်။ကျွန်တော်တို့မှာနေကင်းဘက်တာဝန်ယူတဲ့ဝန်ထမ်းတွေရှိသလိုတင်မော့ဘက်မှာပရာဟိတလာကူညီတဲ့အာဖရိကကသူတွေလည်းရှိပါတယ်။ပြောရင်ကမ္ဘာအတိုင်းဝန်ကြီးတစ်ခုလုံးလို့ဖြစ်နေပါတယ်။ခွဲစိတ်ကုသမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုင်းဝန်ကြီးဖြစ်နေတာကမာစီရှစ်ရဲ့ထူးခြားမှုပါ။
လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်း Mercy Ships ပရာဟိတအဖွဲ့ကြီးကအာဖရိကတိုက်အနောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာတင်မောနဲ့လှည့်လည်ပြီးတော့ကျန်းမာရေးဆောင်ရှားကုသမှုတွေလုပ်ပေးနေတာပါဒီကမ္ဘာလုံးကခွဲစိတ်အထူးကုရေဆရာဝန်တွေအပါအဝင်ကျန်းမာရေးဆိုင်ရာပရာဟိတကူညီသူ1000ကျော်ကနှစ်စဉ်အခုလိုတင်မောကြီးပေါ်မှာကိုယ်စိတ်ကိုအကုန်ချခံပြီးတော့လိုက်ပါကုသပေးနေကြပါတယ
် We do it from a Christian point of view so we are a Christian mission but we help everybody
ခရီးယံဘာသာအမြင်နဲ့ကျွန်တော်တို့ကခရီးယံမစ်ရှင်ဖြစ်လူတန်းကိုကူညီနေတာပါဘသူဘဝပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ကွယ်ကိုယ်ကွယ်ကျွန်တော်တို့ကကူညီပါတယ်ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ
် Mercy Ships ပရာဟိတအဖွဲ့ကြီးရဲ့နောက်ဆုံးပေါ်ဆေးရုံတင်မောကြီးကိုဒေါ်လာတန်200ကျော်အကုန်ကျခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ်မျက်လုံးသွားကဆလို့ခွဲစိတ်ကုသဖို့လိုအပ်နေသူတွေအတွက်အစစ်မြေနောက်ဆုံးပေါ်ဒီပညာတွေနဲ့ပစ္စည်းကိရယာတွေအတွက်ကို Belgium နိုင်ငံ Antwerp စေကမျိုးကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။ဆေးရုံတင်မော့တကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာတည်င်းလေးဘက်၆ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှဖြစ်ပါရဲ့ရှင်။ဒီမှာဆုညံပါမှာ
Global Mercy အစစ်မြေစီးရုံတင်မော့ကြီးအကြောင်းဒီဒီပတ်ရဲ့ဘလော့ဂါစီစဉ်မှာမက်ဆူမြင့်မှတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်။
Virus mutation, virus ပိုးမျိုးရိုးဗီဇပြောင်းလဲမှု Virus ပိုးတစ်မျိုးဟာလုပ်ငန်းတောင်ပင်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် Virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတွေဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တစ်ခုမဟုတ်တစ်ခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စေက virus ကိုကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ပုံကိုရောက်သွားစေနိုင်ပါတယ်။ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာ၊တံပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တဲ့ဆိုရင်တော့သိကိုအနေကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးတဲ့က COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
ဖီယိုရဲ့တင်းလာညာပိုင်းစီစဉ်လေးကိုဆက်ပြီးတော့တရားထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့တတ္တယံသွင်းလာစီစဉ်ကိုတင်ဆက်ပေးစီမှာတယ်ကမ္ဘာအဆင့်အမြင့်ဆုံး model ပြိုင်ပွဲတစ်ခုကို check နိုင်ငံမှာကျင်းပသွားပြီးတော့တောင်ဆူဒန်နိုင်ငံက model မာလီနဲ့တရုတ် Spain အမျိုးသားလေးဆွေရသွားပါတယ်ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့နှူးပညာလောကကတည်င်းနေကိုမရေးတန်တာကျော်ကတတ္တယံသွင်းလာစီစဉ်မှာတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြည့်ရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သွင်းမှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါ ကမ္ဘာအဆင့်နှစ်ဆုံးမော်ဒယ်ပြိုင်ပွဲတစ်ခုကိုချက်သမရနိုင်ငံပရော့မြူရောကပရော့ရဲတိုင်းမှာဩဂုတ်လ3ရက်နေ့ကကျင်းပခဲ့ပါတယ်။ကမ္ဘာမှာနာမည်အကြီးဆုံးမော်ဒယ်လင်းအေဂျင်စီတစ်ခုဖြစ်တဲ့ Elite Agency ကကျင်းပတာဖြစ်ပြီးတော့2019ခုနှစ်ကမ္ဘာကိုဗစ်ကကျရောက်ပြီးကတည်းကဒါပထမဆုံးကျင်းပပြီးတော့ကျင်းပတာပါ။နိုင်ငံပေါင်း100ကျော်ကပြိုင်ပွဲဝင်ဖို့လျှောက်ထားသူပေါင်း1000မှားများ ယူကရိန်းသူလေဆိုဖီယာဆမီနိုဗာလည်းပါဝင်ပါတယ်။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်တိုက်လို့ဆလိုဗေးကီးယားနိုင်ငံကိုထွက်ပြေးရပြီးတဲ့နောက်သူနေထိုင်တဲ့ Bratislava မြို့မှာသူ့ရဲ့တငယ်ချင်းနဲ့အတူမြို့ထဲမှာလမ်းလျှောက်နေတဲ့သူ့ကို Model Agency ကတွေ့သွားတာပါ။နောက်ရှင်ပြိုင်တော့သူက Elite 2022နိုင်ငံအဆင့်ပြိုင်ပွဲမှာယူကရိန်းကိုစားပြုရွေးချယ်ခံရပါတယ်။ Czech နိုင်ငံကနာမည်ကြီးတဲ့ Model လည်းဖြစ်ဒီပြိုင်ပွဲရဲ့ထိုင်သူကြီးလည်းဖြစ်တဲ့ Teresa Maxova ကဒီပြိုင်ပွဲကအခုနှစ်ပိုင်းတွင်မှာပို့ပြီးတော့ကျယ်ပြန့်လာတယ်လို့ပြောပါတယ
်
။အာအာဖရိကအဲ့လိုဒေသတွေပါတကားပွင့်လာလို့မတူကွဲပြားမှုပေါင်းစုံပါဝင်လာပါတယ်။စင်ပြိုင်မှုကပို့ပြီးတော့အားကောင်းလာခဲ့တယ်လို့သူကပြောပါတယ်။ဟုတ်ပါရဲ့။ဒီပြိုင်ပွဲမှာအနိုင်ရသွားတဲ့အမျိုးသမီးလေး Master John Peter ကတောက်ဆူတဲ့နိုင်ငံကဖြစ်ပါတယ်။အမျိုးသားဆုရှင်ကတော့ Sergey Shan ဖြစ်ပြီးတော့သူကစပိန်နိုင်ငံကတရုတ်စပိန်အဆက်လေးဖြစ်ပါတယ်။ Sergey ကစပိန်နိုင်ငံမှာတရုတ်ဆောင်နဲ့ပြည့်စက်အမှုပညာဘာသာရပ်ကိုစီးပူးနေပြီးတော့ Model လို့အမှုပညာအလုပ်တွေနဲ့တကွာလုံးကိုရောက်ဖူးချင်တာဖြစ်ပါတယ်ရှင်။ဘရာဇီးလနိုင်ငံရီယိုဒီဂျေနေရိုမြို့မှာတော့စက်တင်ဘာလ2ရက်နေ့ကစတင်ပြီးတော့ Rock in Rio ဂီတပွဲတော်ကျင်းပနေတာပါဒီနေ့ပွဲတော်မှာပါဝင်ဖြော်ပြကြသူတွေထဲမှာ Iron Maiden, Justin Bieber, Dua Lipa, Coldplay တို့လည်းပါဝင်ပြီးတော့ဒီပွဲတော်အတွက် Latin America တခွင်ကဂီတပရိသတ်တွေရောက်လာကြပါတယ်ပွဲတော်မစခင်ကတည်းက City of Rock, Sitaji to Rock, Rock Guitar မျိုးတော်လို့နာမည်ပေးထားတဲ့ပွဲတော်ကျင်းပရာနေရာကိုတော့ဒီဖြောပြေးရေးဆင်မြင့်နောက်ဆုံးပဲပြင်ဆင်နေကြချိန်မှာလူ300ကျော်လောက်ရောက်လာပြီးတော့အဲ့အချိန်ကတည်းကပြင်ဆင်နေတာကိုကြည့်ခဲ့ပါတယ်။နောက်ပြီးတော့အဲ့မှာပွဲတော်မကျင်းပခင်ကတည်းက Chaya Hat to Roller Coaster တို့နောက်ပြီးတော့ကျိုးကနေတွဲလောင်းခိုစီပြီးတော့ short စီရတဲ့ zip line တို့လိုမျိုးအပျော်ကစားစရာနေရာတွေကိုဖွင့်လှစ်ပေးထားပြီးဖြစ်ပါတယ်။ဒီပွဲတော်ကို1985ခုနှစ်ကစတင်ကျင်းပပြီးတော့ပေါ်တူဂီနိုင်ငံကလစ်ဘွန်မြို့တော်နောက်ပြီးတော့စပိန်ကမက်ဒရစ်မြို့တော်လိုတခြားနိုင်ငံတွေမှာလိုက်ပြီးတော့ကျင်းပကြတာပါဒီနေ့ရီယိုဒီဂျေနေရိုပွဲကတော့စက်တင်ဘာ3 4 8 9 10နဲ့17ရက်တို့မှာကျင်းပမှာဖြစ်ပါတယ်ရှင
်To Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed.
ဒီတက်တရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအသက်ရှင်တင်းလာညာနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အသက်ရှင် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ပေးတဲ့တော့ဒီစီစဉ်တည်ဆက်ထားတဲ့တတ္တရာဇင်းလာစင်ကိုနားဆင်ကြရတာဖြစ်ပါလိမ့်။ VOA တင်းလာညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရသတင်းကြေကျုပ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်ပေးပါမယ
်။အတင်းတင်းခံရတဲ့နိုင်ငံတော်အတမင်ကတော်ဆန်းစုကြည်ရဲ့ကျမိုင်နဲ့ပတ်သက်ပြီးအထူးစိုးရင်ရတဲ့အကြောင်းနဲ့တွဲဆောင်ဝင်မရဘူးဆိုရင်နောက်တစ်ခါမြန်မာနိုင်ငံကိုသွားမှာမဟုတ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာပြောဆိုတာကိုကိုကာပီအယ်ဂျာဇီရာသတင်းမှာဖော်ပြထားပါတယ်ခင်ဗျ ပါရှန်နိုင်ငံမှာကျင်းပတဲ့ခုနှစ်ကြိမ်မြောက်အရှေ့ပြားစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ရုရှားနိုင်ငံကိုတက်ရောက်ပါတယ်။ရုရှားဆိုရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပအဝင်ကန္တာဘောင်းဆောင်ပူးပေါင်းဆောင်ရေးတွန်းမြင့်သွားမယ်လို့ခီးစဉ်နဲ့ပတ်သက်လို့မြမအလင်းသတင်းစာမှာရေးသားဖော်ပြထားပါတယ်။မဟာမိတ်ဥရောပနိုင်ငံတွေပေါ်စီးပွားရေးရက်ခတ်မှုတွေရောပတ်သက်တာဖို့အတွက်ရုရှားကိုအနိုင်တိုက်နိုင်ရေးအစွမ်းကုန်ကူညီထောက်ပံ့ဖို့ယူကရိန်းကဒီကနေ့နှိုးဆော်လိုက်ပါတယ်ခင်ဗျာ။
တင်လာနေအတွက်သတင်းကြီးချုပ်ကိုကိုစော်ဝင်းလိုက်တိဆက်ပေးကြတာဖြစ်ပါလေ။ဒီနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကုစံကျော်ဖြစ်ပါလေ။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Zubey El Karen နဲ့ PJ Elliot တို့ဖြစ်ကြပါလေ။ဒီနေ့ညအတွက်စီစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာပါ။အခုထုတ်လွှင့်ပြီးတဲ့အတန်လေးစီစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည7:00နာရီကနေ7:00ထိလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါလေ။ဒီကိုနားဆင်ကြည့်ကြည့်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from